ဒီရခိုင်ပြည်နယ်ထဲမှာ ILO နိုင်ငံတကာအလုံသမားအဖွဲ့ကြီးနဲ့ဆက်သွယ်သူများကွန်ရက်အဖွဲ့ကနေဟိုဇန်နဝါရီလ4ရက်နေ့မြန်မာလွတ်လပ်ရေးနေ့ကစပြီးတော့ ILO နဲ့မြန်မာစစ်စုအရုပ်ရဲ့အတ္တမလှုပ်အားခိုင်းစေတာနဲ့ပတ်သက်ပြီးသဘောတူညီချက်တွေကိုမိတူတွေကူပြီးတောင်ကုန်းမြို့နဲ့ရန်ပြည်ကျွန်းဒေသတွေမှာဖြန့်ဝေခဲ့ပါတယ်ဒီလိုဖြန့်ဝေမှုတွေကြောင့်အတ္တမလှုပ်အားခိုင်းစေတဲ့ဆိုတဲ့အဓိပ္ပာယ်ကိုဒေသခံတွေနားလည်လာတဲ့အပြင်လက်တလောမတရားအခိုင်းစေခံနေရတဲ့မိခင်ဆောင်ခိုင်းတဲ့ကိစ္စဟာအတ္တမလှုပ်အားခိုင်းစေတာလို့နားလည်လာပြီးဒီ ILO ဖွဲ့ကြီးနဲ့ဆက်သွယ်သူများကွန်ရက်အဖွဲ့ကကိုစလဲရီစီဆက်သွယ်လာကြတယ်လို့ပြောပါတယ်မိခင်ဆောင်ခိုင်းလို့အလုတ်ပြက်ကင်ပြက်နဲ့စားစရာဝင်ဝင်မရှာနိုင်ပဲဖြစ်နေတဲ့တောင်ကုန်းမြို့ကန်တူကိုဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းကြည့်တဲ့အခါမှာအခုလိုသူကစပြီးတော့ပြောပါတယ
်အခုရခိုင်ပြည်နယ်တောင်ကုန်းမြို့မှာမိခင်ဆိုပြီးတော့ကပြည်သူလူထုကိုဒုက္ခပေးဖို့တမျိုးဖန်တီးလာတယ်ဒီ26ရက်ဆက်တလာတော့ကပဲအခုတည်းတည်းဆောင်ခိုင်းပါတယ်ဒီရက်ွက်မှာရှိတဲ့တော့သူတို့ဒီစေအိမ်မှုတွေယာအိမ်မှုတွေအဲနောက်ပြီးတော့မိသက်တွေစသဖြင့်ဒီလိုလူတွေဟာကင်းလွတ်ပါတယ်ကင်းမဆောင်ရပါသူတို့နောက်ပြီးတော့ဘယ်လိုလူတွေမဆောင်ရလဲဆိုရင်သူတို့ကိုငွေပေးတဲ့လုပ်ငန်းရှင်တွေကနန်းတိုင်းပဇွန်တိုင်းနောက်ပြီးတော့ဒီပရိဘောဂလုပ်ငန်းတွေနောက်ပြီးတော့ဆန်စက်လုပ်ငန်းတွေဒီလုပ်ငန်းတွေကိုလုပ်နေကြတဲ့လူတွေကငွေပေးပါတယ်ငွေပေးနိုင်တဲ့လူတွေကစောင့်ရတယ်အဲ့ဒီလူတွေစောင့်တဲ့အခါတ냐ကင်းမဆောင်ဘူးပြက်ွက်တယ်ဆိုလို့ရှိရင်ကျွန်တော်1500စီပေးရတယ်အဲနောက်ပြီးတော့ဒီရက်ွက်နေလူတို့ဟာကင်းဆောင်ရတဲ့အတွက်တချို့မိသားတွေဆိုရင်မိသားစုတွေဆိုရင်တနေ့ရှာမှတနေ့စားနေရတဲ့မိသားစုတွေရှိပါတယ်အဲ့ဒီမိသားစုတွေမှာညကင်းဆောင်လိုက်တဲ့အတွက်မနေ့ကျရင်သမင်း80တောင်မရှိပါဥပမာငားရှာနေတဲ့အိမ်ထောင်ဦးစီးတယောက်ဟာညအချိန်မှာကင်းဆောင်ရတဲ့အတွက်ငားမရှာဖြစ်ဘူးဒီတော့ဒီငါးကိုရောင်းမှမနေ့ကမိသားစုထမင်းစားရမယ်ဖြစ်တယ်။ညငါးမချလိုက်ရတဲ့အတွက်ကြောင့်မနေ့ကျရင်ထမင်းငတ်ပြီပေါ့ဗျာ
။ဟုတ်ကဲ့ဒီလိုမျိုးမိခင်ဆောင်ပြီးတော့မတရားတီခိုင်းစေတာတွေဟာအတ္တမလှုပ်အားခိုင်းစေတာလို့ဘယ်လိုပုံစံနဲ့စပြီးသိကြတာလဲရှင
်။ဟုတ်ကဲ့ဒီဟာကိုကျွန်တော်တို့ရက်ွက်နေလူတို့ဟာကျွန်တော်တို့ဒီလွတ်လပ်ရေးနေ့ဇန်နဝါရီလ4ရက်နေ့တုန်းကကျွန်တော်တို့စာရွက်စာတမ်းတွေဖြန့်ပါတယ်တောင်းဖို့ပါဒီစာရွက်တွေကိုရက်ွက်နေလူတို့တွေကဖတ်ရှုရပါတယ်ဒီတော့ဒီစာရွက်တွေဖတ်တဲ့အတွက်ကြောင့်လဲသဘောပေါက်ကြပါတယ်ဒီသဘောပေါက်တဲ့အပေါ်မှာမူတည်ပြီးမှကျွန်တော်တို့ဒီဟာဒါအာရမခိုင်စင်မှုဖြစ်တယ်ဆိုတာကိုဝင်းဝင်းလင်းလင်းသဘောပေါက်ပါတယ
်အဲ့တော့သဘောပေါက်လာတဲ့အခါမှာဟောဦးရောကဘာဆက်လုပ်ကြလဲရှင
်သဘောပေါက်လာတဲ့အခါမှာအများအပြားအတန်ဒီထွက်လာပါတယ်ဒါကျွန်တော်တို့တွေဟာဒါဆိုရင်ဘယ်ကိုတိုင်ရမလဲဘလူကတပြီးတော့ဒါဆောင်ရွက်ပြနိုင်မလဲဆိုပြီးတော့ပြောလာကြတဲ့အခါမှာအခုလိုဥဆောင်မဲ့လူတွေရှိလာတဲ့အခါမှာဒါဝိုင်းဝိုင်းပြီးတော့အလုံးကြည်ကျင်တတ်တဲ့လက်မရေးထိုးပေးကြပါတယ
်အခုဥတို့အကောင်လုံးဒီမတရားခံရတဲ့လူတွေအကောင်လုံးစုပေါင်းပြီးလက်မှတ်ထိုးတာဘယ်နှစ်ဦးလောက်ရှိလဲချင်
းအဲကျွန်တော်တို့အကောင်လုံးဒီနေ့မနေ့ဆိုရင်ကျွန်တော်မြင်လိုက်တာကတော့တရားပိုင်ဝန်ကျင်လောက်ရှိပါတယ်
မိခင်အဆောင်ခိုင်းလို့အလုတ်ပြက်အကင်ပြက်နဲ့စားစရာဝင်ဝင်မရှာနိုင်ပဲဖြစ်နေတဲ့တောင်ကုတ်မြို့ကန်တူကပြောသွားတာဖြစ်ပါတယ်။တောင်ကုတ်မြို့မှာပြီးခဲ့တဲ့စက်တင်ဘာလတန်ဃာတော်ရီဥဆောင်တဲ့ဆန္ဒပြပွဲတွေအပမှာအခုအာဏာပိုင်တွေကဘက်ကနေရရဆက်ဆက်နှိတ်ကုတ်ခဲ့ပြီးခဲ့တဲ့ကဒေသခံတွေကိုအခုလိုမိခင်ဆောင်ခိုင်းလာတာဖြစ်ပါတယ်ရှင်။